ကချင်လူမျိုးရေးတက်မတော် KIA ဌာနချုပ်လိုင်ဇာအနီဗမော်မြကြီးနားလမ်းပေါ်ကနတ်ဆန်ရံကျွော်မှာစစ်ကောင်စီတပ်နဲ့ KIA အကြားဒီလာ3ရက်နေ့ကတိုက်ပွဲတွေစတင်ဖြစ်ခဲ့တာပါဒီလာ4ရက်နေ့မှာဗမော်ဘက်ကနေစစ်ကောင်စီတပ်ကစစ်ကြောင်းတွေထပ်မံဝင်ရောက်လာပြီးတိုက်ပွဲဆက်ဖြစ်ခဲ့တယ်လို့ဒေသခံတူဦးကပြောပါတယ်
မနေ့ကကျတော့ဗမော်ဘက်ကနေစစ်ကြောင်းဝင်လာထူလာတော့တိုက်ပွဲဖြစ်တာအဲကိုတော့ကြောက်အောင်ဖြစ်တယ်လို့ပြောတယ်မက်ဆယ်နာကြီးခွင့်ကျင်ကနေဆယ်နာကြီးလောက်အထိကိုတော့လည်းကိုပြစ်ကြတယ်လို့ပြောတယ်အဲဒီမှာဆိုင်ရအပွင့်ပေါ့ဟိုဘက်ဗမော်ဘက်ကနေတက်လာတဲ့ဟိုဘက်တားချက်မှာလို့ပြောတယ်ဟိုသူကဘာလဲလဲကိုအတက်ချင်းပြင်းနဲ့ဘက်ကိုဆောင်နေချပြီပေါ့
စစ်ကောင်စီတပ်ကဗမော်ဘက်ကနေစစ်ကား10စီးလောက်ထပ်မံဝင်ရောက်လာကြောင်းလည်းဒေတာတွင်သတင်းတွေမှာဖော်ပြတာရှိပါတယ်။ KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလည်းဒီကနေ့တိုက်ပွဲတွေမရှိပေမဲ့မနေ့ကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိခဲ့ကြောင်းပြောပါတယ်
။အခုတတိကတော့တနေ့တော့တမတ်တန်နေရတော့မကြောက်ဘူး။တရင်းနဲ့ယူရော့ယူခိုင်းတယ်ဒါပေမဲ့ဘာမှတရင်းတက်တာမရှိသေးဘူး။အဲ့ဒါဆောင်ဒီမတ်တည်းမကြည့်လား။မနေ့ကဒီလက်နက်ကြီးနဲ့လမ်းပစ်ကြတာ။ဟိုမင်းပြင်မှာကြည့်တွေ့ရင်ဆက်တိုက်ပွဲတရားလာမရှိဘူ
းဒီလ3ရက်နေ့တိုက်ပွဲဖြစ်ပွားပြီးနောက်ဗမော်မြကြီးနားကားလမ်းမှာအသွားလာရက်ဆိုင်ခဲ့ပေမဲ့ဒီကနေ့တော့လိုင်းကားတွေပြန်လည်ပြေးဆွဲတာရှိနေတယ်လို့ဗမော်ဒေသခံတူဦးကပြောပါတယ်ဒီလ4ရက်မနေ့တုန်းကတော့နန်ဆန်ရံမှာဒေသအတွင်းစစ်ရေးတင်းမာမှုမြင့်တက်လာတာကြောင့်ဗမော်မြကြီးနားလမ်းသွားလာရမှာသတိရှိဖို့ KIA ရဲ့လိုင်းစာ KIA အုပ်ချုပ်ရေးယုံကသတိပေးချက်ထုတ်ပြန်ခဲ့ပါတယ်နန်ဆန်ရံကျေးရွာဟာ2012ခုနှစ်ကချင်တကြောပြန်စစ်ပွဲမှာရွာလုံးကျွတ်တင်းချောင်ခဲ့ရတဲ့ရွာဖြစ်ပါတယ်2019ခုနှစ်မှာအစိုးရစစ်တပ် KIA နဲ့ဘာသာရေးအဖွဲ့အစည်းတွေရဲ့ညှိနှိုင်းမှုအရတင်းချောင်နေတဲ့အိမ်တော်စု200လောက်ပြန်လာခဲ့တဲ့နောက်အခုတစ်ကြိမ်ထပ်မံတင်းချောင်နေကြရတာပါပြီးကြတဲ့လ16ရက်နေ့ကလည်းနန်ဆန်ရံရွာမှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပါတယ်ဝိုင်းမော်မြို့နယ်အတွင်းမှာပဲစစ်ရေးတင်းမာနေတဲ့အခြားဒေသကတော့ဝိုင်းမော်ကံပိုက်တီလမ်းကစတုံးမြို့အနီးမှာဖြစ်ပါတယ်အဲ့ဒီမှာ KIA ဘက်ကစခန်းတစ်ခုစုပ်ခွာပေးခဲ့ရတယ်လို့စတုံးဒေသခံတူဦးကပြောပါတယ
်မနေ့ကတော့ဖြစ်တယ်ဒီနေ့တော့မကြတူကြမနေ့ညနေပိုင်းနေစားပြီးတော့ KIA ဘက်ကစခန်းကုန်းစုပ်ပေးလိုက်လို့ကြားနေဖြစ်တဲ့နေရာကတော့အဲ့ဒီဝိုင်းမော်နဲ့ဒီကံပိုက်တီလမ်းကတော့ရင်စတုံးမြို့ကနေအဲ့ဒီလောင်လိုက်ရေတကုန်းပေါ့အဲ့ဒီရေတကုန်းကရင်းမှန်ကုန်းကနေရေတကုန်းကြားမှာဖြစ်တာလက်ကကုန်းလို့ခေါ်တဲ့စခန်းကုန်းကိုပြောမှာအဲ့ဒီနေရာတိတ်နေလို့ပြောမှာပေါ့
လက်ကကောင်စကန်ကဆုတ်ခွာရတာနဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်မနေ့ကညနေပိုင်းကြည့်တော့တိုက်ပွဲဆက်ရှိတယ်ရှိတယ်မနေ့ကတော့လေရှစ်တန်းကားကင်းနေပေါ့နော်အဲ့ဒီလမ်းပေးမှာရှိတယ်အဒီကတော့ဆောင်ပေးတာလည်းရှိမှာပါ
ဝိုင်းမော်မြို့နယ်စတုံးဒေသဘက်မှာဇွန်လ26ရက်နေ့ကနေစတင်ပြီးတိုက်ပွဲဖြစ်ပွားနေတာရက်တက်ဘက်ကြော်ကြာခဲ့ပြီဖြစ်ပါတယ်ဇွန်လ28ရက်နေ့မှာတော့မြေကြီးငါမြို့ကိုဆွေးနွေးပွဲလာတဲ့တရုတ်စစ်တပ်ကိုယ်စားလှယ်ရင်တန်းကိုစတုံးအနီးမှာ KIA ကပစ်ခတ်ခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပြီးနောက်ပိုင်းမှာလေကြောင်းကတိုက်ခိုက်တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်ခင်ဗျာ